လူသားတွေနေစဉ်ကျင်နေနေတဲ့ဘဝထဲမှာတိတ်ပန်ဆိုင်ရာနားလည်မှုလွဲမှာပြီးအမှန်မှားနိုင်တဲ့စကားလုံးတွေရှိနေပါတယ်ဒီတစ်ပတ်တော့ LED လို့ခေါ်တဲ့ K နဲ့ပတ်သက်ပြီးပြောပြပေးပါပါဒီနှစ်ဇွန်လထဲမှာတရုတ်နိုင်ငံတောင်ပိုင်းဟျူနန်ခိုင်ဓာတ်ပုပြည်နယ်တွေကဓာတ်ရုဆက်ရုံတရှိရာဒေသမှာခဲစိတ်တင်နေတဲ့ကလေးပေါင်း300ကျော်ရှိနေတာမို့ဓာတ်ရုဆက်ရုံကိုပိတ်ပစ်ခဲ့ရပါတယ်ထူးခြားတာကဒီကလေးတွေခဲစိတ်တင်ရတာဟာခဲရံတွေကိုကြိုက်တာကြောင့်ဖြစ်နိုင်တယ်လို့ဒေတာအစိုးရအကြီးအကဲရဲ့ပြောကြားချက်ကိုတရုတ်အစိုးရထုတ် Global Times မှာဖော်ပြထားတာပဲဖြစ်ပါတယ်ခဲရံကိုကာဗွန်ကြီးပဲပါတဲ့ graphite နဲ့လုပ်ထားတာဖြစ်ပေမဲ့ခဲဆိုတဲ့အခေါ်ဝေါ်ကြောင့်အမှတ်မှားတာတွေဖြစ်လာတာပါခဲဟာအစိတ်တင်တတ်တယ်ဆိုတာသိလာကြတဲ့နောက်ပိုင်းမှာခဲနဲ့ပတ်သက်ပြီးသုံးဆွဲရမှာသတိထားလာကြတယ်လို့ဓာတ်ရုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ
်ဒီခဲကိုသူတွေကြောက်တာသိမဆမ်းဘူးတစားတစားနဲ့ခဲစိတ်တင်တာကြီးအများကြီးရှိတယ်ခဲစိတ်ကတော့နှလုံးမှာဒုက္ခပေးတာမျက်စိမှာဒုက္ခပေးတာလို့လက်မှာဒုက္ခပေးတာကြီးအများကြီးရှိတော့နောက်တော့ခဲကိုကျွန်တော်တို့ကဘယ်မှာသုံးကြလဲဆိုရင် red light ဆိုတော့အနီရောခဲ outside ကအဲ့ဒါလေးကဈေးအမှန်တန်ပေါ်တယ်အဲ့ဒီဟာကိုတာမန်ပိတ်တယ်ပေါ့သုံးတဲ့ခါမှာအော်အိမ်မှာသုံးရင်အဲ့ဒီကောင်လည်းခဲစိတ်တင်စေတာဟာလည်းဖြစ်တယ်အနီရောဆေးတွေအရင်ကရှိတဲ့ညာ led direct တွေပဲနောက်မှအနီရောဆေးကိုတခြားဟာတွေနဲ့ပြောင်းတာအနီရောဆေးတွေထည့်ထားတဲ့အရုပ်ကလေးတွေနဲ့ကလေးတွေပြီးဆော့ရင်ကလေးတွေကအဲ့ဒီအရုပ်ကိုပါဇက်နဲ့ကိုက်တယ်အဲ့တော့တရုတ်ပြည်ကလွန်ခဲ့တဲ့9နှစ်လောက်ကကလေးအရုပ်တွေစိတ်ုံတစ်ခုလုံးထုတ်လိုက်တာအကုန်လုံးက red led တွေနဲ့သုံးတယ်ခဲပါတဲ့တုတ်ဆေးကိုမှုတ်ဆေးတွေပေါ့အဲ့တော့လည်းသုံးတော့အဲ့ဒီဟာတွေကအမှန်အယောင်လှတယ်တောက်လည်းတောက်တော့တော့ရောင်းလို့လည်းကောင်းတော့ဒီဟာတွေကအမေရိကန်ပြည်တော်စုထိတောင်ရောက်တယ်ကြာနဲ့အားရှောင်းတော့ပြောမနေနဲ့အဲ့ဆက်ရုံကချမ်းသာလာတာပေါ့အမေရိကန်ပြည်တော်စုရောက်တယ်အင်္ဂလန်ရောက်တော့အဲ့မှာစမ်းတက်လို့အဲ့ဒီအလီယောင်ကခဲတွေဖြစ်နေတယ်ခဲ outside တွေဖြစ်နေတော့ဒီဘက်ခုံရုံးနေပါသေးချီကိုရောက်အောင်တိုင်တန်းတော့အဲ့ဒီပိုက်ရှင်ကလည်းသူ့ကိုယ်သူ suicide လုပ်ပြီးတော့သိသွားတယ်အခု suicide လုပ်ပြီးမဲ့ဒီကုနာခဲစိတ်ပင့်နေသူကခဲဆိုတာအမှန်ကြောက်စရာကောင်းတယ်လေ။ဟာသူက heavy metal ဖြစ်တော့ကိုခန္ဓာလေးရောက်ပြီးတုံရင်တန်ရုံပြမထွက်တော့ဘူး။ခလေးတွေဆိုရင်သူက body weight ကလည်းသေးတယ်။အန်ဒီကလည်းပိုကြီးတာပေါ့။ဥမာအုံနှောက်ထဲရောက်တယ်ဆိုရင်အတော်လေးအန်ဒီကကြီးတယ်။နောက်တော့သွေးကြောတွေရောက်ရင်သွေးကြောတွေကအလုံးမလုံးတာတွေပါရှိတတ်တယ်။အဲဒါကြောင့်ခလေးတွေအတွက်တုံးတဲ့ပစ္စည်းတွေကိုအမှန်တတိထားမှာဖြစ်တယ်။
တိတ်ပန်ဆိုင်ရာအမှတ်မှားနိုင်တဲ့စကားလုံးတွေထဲမှာခဲရန်ဆိုတာခဲတတူနဲ့လှုပ်ထားတယ်လို့ထင်တတ်ကြတာပ
ါကျွန်တော်တို့အမှတ်မှားတာတစ်ခုရှိတာကလေးတွေတုံးတဲ့ခဲတံတွေအဲ့တော့ကျွန်တော်လည်းခဲတံလို့ပြောတာပဲခဲစံတွေက led လို့အင်္ဂလိပ်ကလည်းရေးတယ်ပန်ဆယ်ထဲမှာ LED led ဆိုတော့ပါတယ်အဲ့ဒီ led ကတကယ်တကယ်တော့အင်္ဂလိပ်လိုတန်နေပုံမှန်လိုပြန်တဲ့ခဲပဲခဲဆိုတာကခဲတတူနဲ့အတူတူပဲလို့ယူဆတယ်သူတို့လည်းအရင်ကဒီလိုပဲယူဆတယ်ဒါပေမဲ့အဲ့ဒီခဲစံကတကယ်တကယ်တော့ခဲမဟုတ်ပါဘူးဒီကောင်တွေက graphite ကနေလုပ်တာပါအဲ့ graphite နဲ့ကျွန်တော်တို့ဒီနောက်ပိုင်းမှာတော့ porcelain လိုမျိုး plastic လိုမျိုးရောတော့အတင်းတင်းမာတဲ့ဟာလေးလုပ်တော့အချောင်းဖြစ်အောင်လုပ်ပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီခဲစံတွေလုပ်ပြီးတော့ဘာမှပြင်းမစမ်းသပ်ဖူပါတယ်ဒါပေမဲ့ဒီခဲကိုတချို့လူတွေကတကယ်ပဲထင်တယ် lead poisoning ဆိုကြောက်တယ်အဲ့ခဲစိတ်တင်မှာစိုးတယ်ဆိုခလေးတွေခဲတံတွေပါပြေးမကတ်ဘူးတလောကတရုတ်ပြည်မှာခဲစိတ်တင်တဲ့ခလေးတွေအယောက်300လောက်တွေ့ရတယ်အဲ့ခဲစိတ်နဲ့ပတ်သက်ပြီးတော့တရုတ်ပြည်ကစုံစမ်းရေးလုပ်တော့တာဝန်ရှိတဲ့ဝန်ကြီးတစ်ပါးဟာခလေးတွေခဲစိတ်တင်ပေါ့အဲ့ဒီကခလေးတွေခဲတံကိုပါဇက်နဲ့ကိုက်နေတာဟိုအကုန်လုံးခဲစံတွေစားတယ်ဆိုတော့ခဲတံတွေစုတ်စုစားတယ်ဝါးဝါးစားတယ်ဒါကြောင့်ခဲစိတ်တင်ပါတယ်လို့ပြောတော့အားလုံးကဟာသဖြစ်သွားကြတယ်
မြန်မာနိုင်ငံမှာခဲကိုအစိတ်သင့်မှန်းမသိပဲအတော့ကိုတုံးခဲ့ကြတယ်လို့ဆိုပါတယ
် let go ကျွန်တော်တို့ကအတော့ကိုတုံးတယ်လေအရင်ခက်ကဆိုရင်နှုတ်စီကွက်ပေါ့နှုတ်စီကွက်ကအိမ်လေးမှာလိုက်ဝဲတယ်မိကွက်တွေလုပ်ကုန်ရင်းနှီးစီမိကွက်တွေကိုလုပ်တဲ့အခါမှာစံပြူဆိုင်တွေကလုပ်တယ်ဆိုတော့ညှပ်ပြီးတော့ welding ပေါ့ဂဟီဆော်ရဟာ soldering လို့ခေါ်တယ်စံပြူဆိုင်တွေလုပ်တယ်အဲ soldering လုပ်တဲ့အခါမှာအကုန်လုံးကခဲဆော်တာပြီးသုံးတယ်ခဲနဲ့တော့ဂဟီဆော်ကြတာအဲ့ဒီဂဟီဆော်တဲ့စံပြူဆိုင်တွေလည်း lead poisoning တွေဖြစ်တယ်ပြီးတော့ကျွန်တော်တို့ရှိသမျှစံပြူပုံးတွေကိုကျွန်တော်တို့ဒီ plastic တွေမပေါ်ခင်ကဓာတ်ဆီတွေထည့်တယ်ရေနံစီတွေထည့်တယ်အိမ်မှာသုံးတဲ့ဓာတ်ဆီတွေရေနံစီထည့်တယ်အပြင်ကိုအဲ့ဒီပုံးတွေကိုပြန်ဆေးကြောပြီးတော့သုံးတာဟာစီပုံးတွေဖြစ်လာဘဝဒီကစီပုံးကိုပုံးမှမထုတ်ပဲအဲ့စီပုံးတွေကနိုင်ငံခြားလာတဲ့ရေနံစီပုံးတွေပဲစီပုံးထည့်တယ် အဲ့ဒီဟာကပြစ်ချပြုတော့ဟိုပိန်ဒီလိန်နဲ့ပေါက်တဲ့ဟာကြတော့စီပုံးတွေကိုကစီဆော်တယ်ဒီဆော်တဲ့ခါကျခဲကစီပဲဆော်တယ်အဲ့လူတွေနဲ့နီးစပ်တဲ့အရာတွေဖြစ်လာတော့ခဲကစီတွေကလည်းကျွန်တော်တို့အပဝင်ချင်မှာအရန်များတာပဲခဲစိတ်ပြင်တာပေါ့ဒီနောက်ပိုင်းမှာကျတော့ဒီဆာကစ်တွေပိုင်းလောက်တဲ့ခါကျတော့လူတွေကတော်တော်လေးသိပါတယ်ဆာကစ်လောက်တဲ့ခါကျတော့ဒီ soldering ကအန်လီယံမရှိတဲ့ပစ္စည်းတွေကိုတော်တော်များတုံးတယ် direct ဒီ soldering material ကိုပြင်ဆင်ထုတ်လုပ်တယ်အဲ့ဒီခါမှာ share နဲ့တခြား flux ဆိုတာတခါလေးရောလိုက်တော့ကျွန်တော်တို့ပြဿနာအမှန်တန်နည်းသွားတာကိုတွေ့ရတယ်ဒီ paint တွေမှာတော့လည်းအခုချိန်မှာ paint တွေကိုအကုန်လုံးကဟော care နဲ့မလုပ်ကြဘူးပြတန်းရက်ဖို့ပြောတာရတယ်နောက်တစ်ခုကကျွန်တော်တို့ဒီတရုတ်ဆိုင်မှာစားတဲ့နာကောင်းခင်းညို့လို့ပါလို့ဆိုရင်အင်ဒိုကြီးနဲ့လည်းလုပ်တာအဲ့အင်ဒိုကြီးမှာအပေါ်ကတုတ်တဲ့စင့်ကြီးကခဲနဲ့ချော်လုပ်ထားတာဖြစ်တယ်မြန်မာပြည်မှာအရင်တော့အဲ့ဒီခဲချော်လုပ်တာရှိဘူးရယ်တကယ်တကယ်တော့နောက်ပိုင်းတော့ပူကောင်းလာတော့ဒီသစ်ရွက်ပြားနေပိုတက်ဆီယမ်အောက်ဆိုက်ကနေနော်ခဲအောက်ဆိုက်မလို့ဘူးနဲ့ပိုတက်ဆီယမ်အောက်ဆိုက်ကနေပြားလို့ရင်တော့အင်ဒိုကြီးကပြဿနာမရှိသို့တော်လည်းကျွန်တော်တို့ဘာနဲ့လုပ်ထားတယ်နော်ဘာအန္တရာယ်ရှိမယ်ဆိုတာမပြောနိုင်ဘူးသို့တော်လည်းခဲနဲ့လှုပ်ထားဖို့အလားအလာတော်တော်များတယ်။ဒါစစ်အိုးတွေနဲ့စစ်ပါခေါမဲသူ့ကိုခိလုံပါလေရေချိုးတာတော့ကိစ္စမရှိဘူး။စီဒီတိုင်းထည့်တာလည်းကိစ္စမရှိဘူး။သို့တော့နားကောင်းခင်းညို့လိုမျိုးအပူအများကြီးပေးရတဲ့ခင်းတွေကိုဟိုစားသုံးရင်တော့အန္တရာယ်ရှိနိုင်တယ်။ခဲကဒီတစ်ခါဝင်ပြီးရင်သူကမထွက်ဘူး။နောက်တစ်ခါဖြည်းဖြည်းထဝင်ကြာလာတော့ accumulate ဖြစ်သွားတော့သူက level တစ်ခုရောက်ရင်ဒီယောဂါတွေခြေစစ်လက်စစ်တွေရောင်းလာမယ်။ခဲစိတ်တဲ့နဲ့ဟာတွေတော့အုံနောက်မပြည့်တာတွေပဲဖြစ်လာနိုင်တယ်။အဲ့ဒါလေးကို view side ကိုပါ
။ဓာတုပညာရှင်ဒေါက်တာခင်မောင်နေပါ။နောက်တစ်ပတ်မှာတော့ mercury လို့ခေါ်တဲ့ဗရန်းနဲ့ပတ်သက်တဲ့အမှန်မှားနိုင်တာလေးကိုပြောပြပါဦးမယ်ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါစီ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။